င်္ဂလာပါခင်ဗျာ2024ခုနှစ်ဧပြီလ22ရက်တနင်္ဂနွေနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲစီသူကပါဒီနေ့ညပိုင်းအစည်းအဝေးမှာနောက်ဆုံးရသတင်းတွေနဲ့အတူစစ်တွေကမွတ်စလင်ဒုက္ခသည်စခန်းတွေမှာဝမ်ယောဂါကြောင့်တိတ်ဆုံးသူ80နီးပါးရှိလာတဲ့အကြောင်းနဲ့တော်လိုင်းရေးမှာပါဝင်ခဲ့ပြီးယုံကြည်ရာလန့်ကိုရဲရဲတောက်လျှောက်လာတဲ့ဖက်ရှင်ဒီဇိုင်နာတယောက်ရဲ့အကြောင်းစတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာကင်းပြည်နယ်မြောက်ရီမြို့ကတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်ရဲ့လေကြောင်းပစ်ခတ်မှုကြောင့်ဧပြီလ20ရက်နေ့တရက်ထဲမှာပဲဒေသခံ၄ဦးသေဆုံးပြီး၄ဦးဒဏ်ရာရှိခဲ့တယ်လို့မြောက်ရီမြို့ကန်တွေကပြောပါတယ်။ထိုင်းဘက်အချမ်းကူးတဲ့အမှတ်နဲ့တသားနဲ့အာရှလမ်းမပေါ်မှာအမိမသိရသေးတဲ့အသက်60ရွယ်အမျိုးသမီး2ဦးနဲ့အသက်20ကျော်ရွယ်အမျိုးသမီး3ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အမျိုးသား2ဦးနဲ့အမျိုးသမီး3ဦးကတော့လမောင်းခေါင်းနဲ့ဝမ်ပိုက်တို့မှာဘုံးစထိမှန်ဒဏ်ရာခဲ့တယ်လို့လည်းပြောပါတယ်။သေဆုံးသွားသူတွေရဲ့ရုပ်အလောင်းတချို့ကိုလုံခြုံရေးအခြေအနေကြောင့်မကောက်ယူနိုင်သေးဘူးလို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ။ကင်းပြည်နယ်မြောက်ရီမြို့ကတိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရတဲ့စစ်ပေးဒုက္ခသည်တွေက3,000ကျော်ဟာထိုင်းနိုင်ငံဘက်နေဆက်တလျှောက်မှာရှိတဲ့နွားချံတွေမှာခိုလုံနေရပြီးစားဝတ်နေရေးအပြင်စေဝါအကူအညီတွေလိုအပ်နေတယ်လို့မဲဆောက်ရောက်မြန်မာတွေကပြောပါတယ်။ဧပြီလ20ရက်နေ့မနက်9:00ကနေည8:00အထိတိုက်ပွဲဧရိယာနဲ့မလွတ်တဲ့နေရာတွေကဒေသခံတွေဟာဂိတ်အမှတ်30 71 72နဲ့73တို့ကနေမဲဆောက်ဘက်အချမ်းကိုထွက်ပြေးခဲ့ကြတာလို့ဆိုပါတယ်။စစ်ကောင်စီကဧပြီလ21ရက်ဒီကနေ့မနက်ပိုင်းကစပြီးနိုင်ငံကူးလက်မှတ်စာရွက်ကုန်သွားတယ်ဆိုတဲ့အကြောင်းပြချက်နဲ့နေဆက်ဖြတ်ကူးတဲ့ဂိတ်တွေကိုယာယီပိတ်ထားတာကြောင့်မြောက်ရီဘက်အချမ်းမှာဒေသခံ3,000နီးပါးစောင့်ဆိုင်းနေရတယ်လို့လည်းမြို့ကန်တွေကပြောပါတယ်။မြောက်ရီမြို့ကိုမနေ့ကမနက်ပိုင်းကစပြီးစစ်ကောင်စီတပ်ကလေကြောင်းနဲ့အဆက်မပြတ်ဘုံးကျဲတက်ခိုက်ခဲ့ပေမဲ့ဧပြီလ21ရက်နေ့ဒီကနေ့မနက် 9:00 ပိုင်းမှာတော့တက်ခိုက်တာတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။ရခိုင်ပြည်နယ်စစ်တွေမြို့အတွင်းကဂန့်ငော်ကျွန်းပေါ်မှာဧပြီလ21ရက်နေ့မနက်ပိုင်းကမြေမြုံမိုင်းနှင်းမိတာကြောင့်ဒေသခံ2ဦးသေဆုံးပြီး4ဦးဒဏ်ရာရှိခဲ့တယ်လို့စစ်တွေမြို့ကန်တွေကပြောပါတယ်။စစ်ကောင်စီတပ်ကစားတောက်ကုံစီနဲ့စေဝါတယူခွင့်ကိုရေလန်းရောကုန်းလန်းမှာပိတ်ထားတာကြောင့်စစ်တွေမြို့ကန်တွေဂန့်ငော်ကျွန်းပေါ်ကိုတိတ်တဆိတ်ရွှေ့ပြောင်းလာရကနေအခုလိုနှင်းမိတာလို့ဆိုပါတယ်။ထိခိုက်သေဆုံးသူတွေရဲ့နာမည်နဲ့အသေးစိတ်အချက်လက်တွေကိုတော့လက်တလောမသိရသေးပါဘူး။လေပေါ်မှာလိုက်ပါလာတဲ့သူတွေကတရာနီးပါးကိုစစ်ကောင်စီတပ်ကစစ်တွေမျိုးအမှတ်တင်မျိုးမရဲစခန်းကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လဲဒေသခံတွေကပြောပေမဲ့ RFA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ကြောက်ဖြူမင်းများနဲ့စစ်တွေမျိုးတွေမှာဧပြီလ1ရက်နေ့ကနေ22ရက်နေ့အထိမြေမြုံမိုင်းကြောင်အရသာ3ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။မန္တလေးတိုင်းမြင်းကြံမျိုးနယ်တဲကအင်ဂျင်5ကျော်ရှိတဲ့စိန်ကျောင်းရွာကိုဧပြီလ20ရက်နေ့နေ့လယ်ပိုင်းမှာစစ်ကောင်စီတပ်ကဝင်ရောက်မိရှုခဲ့တာကြောင့်နေအိမ်400နီးပါးပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။အင်အား200ခန့်ပါတဲ့စစ်ကြောင်းဟာစိန်ကျောင်းရွာကို3နာရီကြာဝင်ရောက်စီးနင်းပြီးတဲ့နောက်နေအိမ်တွေကိုမိရှုဖျက်ဆီးခဲ့တာလို့အမိမဖော်လို့တဲ့မြင်းကြံဒေသခံတူက RFA ကိုပြောပါတယ်။အဲ့ဒီစစ်ကြောင်းဟာတလုံးမျိုးကနေမြင်းကြံမျိုးအတွင်းကိုဝင်ရောက်လာပြီးတရွာဝင်တရွာထွက်ဝင်ရောက်စီးနင်းနေတာကြောင့်ညောင်ယို၊ကိုင်း၊ရန်တပူနဲ့စိန်ကျောင်းစတဲ့ရွာတွေကဒေသခံ2000နီးပါးလဲဘေးလွရွာကိုထွက်ပြေးနေရတယ်လို့ဆိုပါတယ်။ဧပြီလ21ရက်နေ့ဒီကနေ့မနက်ပိုင်းမှာတော့စိန်ကျောင်းရွာနဲ့3မိုင်ကျော်ဝေးတဲ့ညောင်တူရွာကိုထပ်မံဝင်ရောက်စီးနင်းနေပြီးနေအိမ်တွေကိုမိရှို့နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။စေဝါနဲ့စားတောက်ကုန်ဖြတ်တောက်ခံထားရတဲ့ရခိုင်ပြည်နယ်စစ်တွေမြို့ကမော်စလင်ဒုက္ခသည်စခန်းတွေနဲ့မော်စလင်ရွာတချို့မှာဝမ်ပြက်ဝမ်ရှော့ယောဂအဖြစ်များနေပြီးသုံးပတ်အတွင်းသေဆုံးသူ80နီးပါးရှိလာပြီလို့ဒုက္ခသည်တွေနဲ့ကူညီပေးနေသူတွေက RFA ကိုပြောပါတယ်။ဝမ်ယောဂကိုကူတာပေးမဲ့ဆရာဝန်မရှိသလိုစေဝါလည်းမရှိတာကြောင့်သေဆုံးသူတွေများလာတာဖြစ်ပြီးတော့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။ဒီအကြောင်းကိုကျွန်တော်ကပဲတင်ပြပါမယ်ခင်ဗျာ။
ရခိုင်ပြည်နယ်စစ်တွေမြို့ကမွတ်စလင်ဒုက္ခသည်စခန်းတွေနဲ့မွတ်စလင်ရွာတချို့မှာဝမ်ပြက်ဝမ်ရှော့ယောဂါဖြစ်နေကြပြီးသေဆုံးသူ80နီးပါးရှိလာပြီလို့ဒုက္ခသည်နဲ့ကူညီပေးနေသူတွေကပြောပါတယ်။ရပ်ဖွဲ့အဖွဲ့တွေရဲ့စီးရင်တွေအရမွတ်စလင်ရွာတရွာအပါအဝင် ဒုက္ခသည်စကန်6ခုမှာ3ပတ်အတွင်း86ဦးသေဆုံးခဲ့ပြီးအုံတော်ကြီးစကန်က38ဦးဈေးသမားကြီးစကန်က28ဦးနဲ့အများဆုံးဖြစ်ပါတယ်ရေကောင်းရေတပ်မရပဲကျဉ်းချင်းကြက်ကြက်နေရတာကြောင့်ဝမ်းရောဂါပြန့်နှံ့လာပြီးကလေးတွေပါသေဆုံးလာတာလို့ကမန်လူမျိုးဒုက္ခသည်တဦးက RFA ကိုပြောပါတယ်
ဒီမှာနေရတာတော့တရင်နဲ့တရင်ကဲနေတာပေါ့လူစုများအများနဲ့နေရတယ်ပေါ့နော်။မြန်းနဲ့နေစီဒီကလည်းမသိဘူး။ဟိုအစားဆောင်လေးတည်းနေပုံအောင်အေးမယ်နေပြီးတော့လဲလဲကြံနေလို့မရဘူးနော်။ဒါတောင်ကိုလေးတောင်တောင်လေးနေပြီးစားနာတာပေါ့။စားကလေးပေါ့အေးတနိုင်းနနိုင်းကလေးပေါ့။အဲ့ဒါကလုံးဝဝဲအဲ့ဒဲဝဲချော်လေးဘိုက်တယ်အောင်လေးတင်းတင်းနဲ့မတရားမရသေးရဒီလိုပဲသုံးရတာကလေးတို့
ဝမ်းရောဂါကူကူတာပေးမဲ့ဇယဝန်မရှိသလိုဈေးဝါလည်းမရှိတာကြောင့်တေဆုံးမှုတွေများလာတာလို့ဆိုပါတယ်စစ်တွေမြို့ပေါ်မှာလည်းဈေးဝါပြတ်နေတာကြောင့်ဝမ်းရောဂါဖြစ်နေတဲ့ကလေးတွေနဲ့တက်ကြီးပိုင်းတချို့ဆီမီတို့တွေနဲ့သာကူတာနေရတာပါအရင်ကလည်းဒုက္ခသည်စကမ်းမှာအခုလိုဝမ်းရောဂါဖြစ်လို့ရှိပေမဲ့အချိန်မီဈေးကူတာခွင့်ရတာကြောင့်အခုလိုအများပြားတေဆုံးတာမျိုးတော့မရှိဘူးလို့ဒုက္ခသည်တွေကပြောပါတယ်ရခိုင်မှာတိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်ဒုက္ခသည်တွေကိုကူညီနေတဲ့နိုင်ငံတကာအဖွဲ့အစည်းအကုန်နီးပါးစစ်တွေမျိုးကထွက်ခွာသွားတာကြောင့်လဲကူယာမိုက်ပြစ်နေတာလို့ဆိုပါတယ်။မွတ်စလင်ဒုက္ခသည်တွေဟာလွတ်လပ်စွာသွားလာပြီးဝင်ငွေရှာခွင့်မရှိတာကြောင့်ကုသပို့ငွေကြေးကအစာခက်ခဲနေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတူက RFA ကိုပြောပါတယ
်။စကမ်းမှာသူတို့မပိုက်ဆံမရှိဘဲနဲ့အသေးခံလိုက်ရတဲ့ကလေးတွေလည်းရှိတယ်။အဲ့လောက်ထိအချက်ဆူဆူဝဝအချမ်းနေတယ်သူတို့ရှုံနေရတယ်ကနစီကောင်စီကအဲ့ဒီဒုက္ခသည်တွေကိုလူသားတွေရရှိခင်လွေးရှာသူတို့သူတို့ကိုဆောင်ရွက်ပေးတာမရှိတဲ့အပြင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကိုလည်းဝန်ကြီးနိုင်အောင်ဒီစစ်ကောင်စီကစီစဉ်ဆောင်ရွက်ပေးတာမရှိတော့
အခုလိုဖြစ်နေတဲ့အပေါ်စစ်ကောင်စီဘက်ကအကူအညီထောက်ပံ့တာမရှိသလိုအရက်ဖက်အဖွဲ့အစည်းတွေကလည်းအကူအညီပေးခြင်းရင်တောင်ဈေးဝါမရှိတာကြောင့်ထိထိရောက်ရောက်မကူညီနိုင်ဘူးလို့ဆိုပါတယ်စစ်တွေမှာမွတ်စလင်ဘာသာဝင်ကမန်လူမျိုးနဲ့Ranger ဒုက္ခသည်တွေစုပေါင်းနေထိုင်တဲ့ဒုက္ခသည်စခန်းပေါင်း15ခုခန့်ရှိပြီးအဲ့ဒီတွေကစခန်း6ခုလောက်သာစည်ရင်းကောက်ယူနိုင်သေးတာကြောင့်တေဆုံးမှုအရေအတွက်အခုထပ်ပိုများနိုင်တယ်လို့ကုညီပေးနေသူတွေကပြောပါတယ်။စစ်ကောင်စီရဲ့ဖျက်တောက်မှုတွေကြောင့်မွတ်စလင်ဒုက္ခသည်တွေအခုလိုဆူဆူရွာရွာကြုံတွေ့နေရတာလို့ Ranger လွတ်မြောက်ရေးညွန်ပေါင်းအဖွဲ့တည်ထောင်သူဦးနေဆန်းလွင်က RFA ကိုပြောပါတယ်။
ဒုက္ခသည်စကံကပဲဖြစ်ဖြစ်ကြီးရွာတွေကဖြစ်ဖြစ်အဲဒီလိုပြဿနာတွေဖြစ်လာလဲဆိုလို့ရှိရင်အ ਨੇ ဆုံးတို့ဒီခွင့်ပြုချက်တွေယူပြီးတော့စေုံစေကံသွားခွင့်ရခဲ့တယ်အခုကကြောင့်ဒါအဆိုးဆုံးအခြေအနေမှာရောက်နေတယ်ပေါ့နော်ဒီလိုပြဿနာတွေဖြစ်နေတာဒါတွေအားလုံးကဒါစစ်ကောင်စီကပိတ်ဆို့ထားတဲ့အတွက်ကြောင့်ဒီလိုအခြေအနေကိုကြုံတွေ့နေရတာဒါကလည်းစစ်ကောင်စီကဒါကျွန်တော်တို့လူ့ချက်တွေပုံမှာလူမျိုးထုံးသက်ပိုင်မှုကျူးလွန်နေတာမပြီးသေးဘူးအခုဒီကျူးလွန်နေတယ်ဆိုတာဒါသက်သေထောက်တာတခုဖြစ်လာတယ်ခင်ဗ
ျစစ်တွေမျိုးအနောက်ဘက်ချမ်းမှာရှိတဲ့မွတ်စလင်ရွာတွေနဲ့ဒုက္ခသည်စခန်းတွေဟာ2012ခုနှစ်ကတည်းကစေဝါစားတောက်ကုန်တည်ယူခွင့်နဲ့သွာလာခွင့်တွေကန့်သက်ခံထားရတာပါ2023ခုနှစ်နိုဝင်ဘာလပထမပတ်ကစပြီးရခိုင်ပြည်နယ်ထဲစေဝါနဲ့စားတောက်ကုန်ပစ္စည်းတည်ယူခွင့်ကိုပါစစ်ကောင်စီကထပ်မံဖျက်တောက်လိုက်တာကြောင့်အရင်ကထက်ပိုပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကပြောပါတယ်ခင်ဗျာ
RFA ကဆက်လက်ထောက်လှမ်းပေးနေပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာဒီမိုကရေစီရေလှုပ်ရှားခဲ့သူတွေဟာအကြောင်းမျိုးမျိုးကြောင့်နေရဲစွန့်ခွာထွက်ပြေးခဲ့ကြရပါတယ်အဲ့ဒီထဲမှာအာဏာသိမ်းနောက်ကိုလုံးဝလက်မခံနိုင်တဲ့အတွက်တော်လိုင်းရင်မှာပါဝင်ခဲ့ပြီးယုံကြည်ရာလန့်ကိုရဲရဲတောက်လျှောက်လာတဲ့ fashion designer တယောက်လည်းပါဝင်ပါတယ်။ဒီအကြောင်းကို RFA အဖွဲ့သူမက္ခတ်မာကတင်ပြထားပါတယ်ခင်ဗျာ
။မုံတလာပါရှင်မုံစားကြအောင်မလား။မုံစားအောင်မလားမုံတလာပါပြီ။ပါမယ်ပါမယ်။ဆောင်းမလား။ဘောဘောတောက်ကြလား
။ထိုင်းနယ်စပ်တနေရာမှာမြို့ပတ်ပြီးတော့မနှက်ခင်းစားဝယ်တွေကိုလှည့်လည်ရောင်းချနေတဲ့သူကတော့တချိန်က fashion designer တဦးအနေနဲ့ရက်တည်ခဲ့တဲ့မစပယ်ဘူးပါဒီဇိုင်နာနဲ့လုပ်ငန်းရှင်တဦးဖြစ်တဲ့သူ့ရဲ့ဘွားဟာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့အရာရာပြောင်းလဲသွားခဲ့ပါတယ
်ကိုယ့်ကိုယ်လည်းမခံနိုင်ဘူးငါဘလို့ဖြစ်သွားလဲငါဘွားကကျွန်မဈေးသက်ဖြစ်မယ်လို့တကားမှလည်းမတွေးဘူးငါဘွားဒီလိုဈေးသက်ဖြစ်သွားရတယ်အော်တော့မအော်ရဘူးဈေးရောက်မှုကျွန်မကမအော်ရတော့မရတိဘူးအတွက်ကျွန်မအာတင်းပြီးအော်တယ
်မဟုတ်စားကြအောင်မလားမဟုတ်သက်လာပါပြီ
ဒီလိုပေါ့နော်ဘယ်ဟောမှာစမှုစားရောင်းမယ်အကြွေရောင်းမယ်ဆိုပြီးတော့တွေးဖို့တွေးမထောက်ရှင်းကျွန်မကအဲ့လိုမျိုးပေါ့နော်တော်တော်ပြောင်းလဲသွားပါတယ်လုံးဝဖိုးဖိုးတုံညာနေပြီးတော့ ုံရားဒီစားတာ40ကျော်မှာပေါ့နော်
အနာမသိခင်ကမက်စပယ်ဘူးဟာအထည်ချုပ်လုပ်ငန်းနဲ့သင်ငန်းပရိက္ခရာဆိုင်ဖွင့်ထားပြီးတော့ဖက်ရှင်ဒီဇိုင်နာအလုပ်နဲ့လည်းရပ်တည်ခဲ့တဲ့လုပ်ငန်းရှင်တူဦးပါအရင်ကနိုင်ငံရေးကိုစိတ်မဝင်စားခဲ့တဲ့သူဟာမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းလိုက်တာကိုလုံးဝလက်မခံနိုင်တဲ့အတွက်တော်လှန်ရေးမှာပါဝင်လာခဲ့ပါတယ
်2021အနာသိမ်းပြီးတဲ့နောက်ပိုင်းကျတော့မတရားတာကိုမြင်တော့ကျွန်မမနေနိုင်တော့ဘူးနေနိုင်တော့နိုင်ငံရေးမှာကျွန်မလှုပ်ရှားမိရပေါ့လှုပ်ရှားတယ်ဆိုတာလည်းဒီစီရန်တွေထောက်ပတ်မှုလုပ်တယ်နောက်ပြီးတော့အနာပတ်ဝန်းကျင်မှာမရှိတဲ့လူတွေကိုကူညီရလှူဒန်းတယ်ပေါ့စံနေစီရီပါလှူဒန်းတယ်အဲ့ဒါကိုဒီစစ်တပ်ကဖိပါပြီးတော့ကျွန်မကိုလိုက်တာပေါ့နော်ကျွန်မကိုလိုက်တယ်လိုက်ပြီးတော့ကျွန်မအိမ်ကိုသူတို့ဝိုင်းတယ်ပေါ့စစ်ကား၃စီးနဲ့လာဝိုင်းတယ်ဝိုင်းတော့ကျွန်မထွက်ပြေးရတယ်ပေါ့ထွက်ပြေးတဲ့အချိန်မှာကျွန်မရဲ့ဆိုင်ကိုသူတို့ကချိတ်ပိတ်လိုက်တယ
်မက်စပယ်ဘူးဟာတော်လှန်ရေးမှာပါဝင်ခဲ့တဲ့အတွက်စစ်ကောင်စီကလိုက်လံဖမ်းဆီးခဲ့တာကြောင့်ထိုင်းနယ်စပ်ကိုခက်ခက်ခဲခဲထွက်ပြေးတင်းရှောင်ခဲ့ရပါတယ်။သူထိုင်းနယ်စပ်ကိုရောက်ရှိချိန်မှာအနာသိန်းစစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်မိသားစုဝင်တဦးသေဆုံးခဲ့ရပြီးတော့နာရီအတွက်တောင်မှသူအိမ်ကိုမပြန်နိုင်ခဲ့ပါဘူး
။သူတို့ပြစ်လိုက်တာပေါ့နော်။သူတို့ပြစ်လိုက်တာထိတ်တဲတဲကိုပြစ်လိုက်ပြီးပြေးသွားရတာပေါ့။အလောင်းတော့ပြန်မပေးဘူးရှင့်။အဲဆိုချင်ဝိုင်းမှာကျွန်မအိမ်ကိုအရန်ပြန်ခြင်းနေပေါ့နော်ကိုရဲ့သွေးသားဆိုတော့အိမ်ပြန်ခြင်းနေဒါပေမဲ့ပြန်ခွင့်မရှိဘူးပေါ့ကျွန်မပြန်လို့မရဘူးပြန်ရင်ကျွန်မလည်းအရာလည်းပြောတယ်တယောက်ဆုံးချုံပြီးသွားပြီနင်းမလာနဲ့ပေါ့နော်နင်းလာရင်လည်းဒီနေ့ထပ်ဆုံးချုံသွားနိုင်မယ်အမေတို့ဖေတို့ဟာအမေတို့ရဲ့နာယီကိုတာသမီးရဲ့ဆုံဆုံလေးလေးနဲ့ကိုကတာသမီးရဲ့ဆုံဆုံလေးလေးနဲ့နာယီကိုချပြရမယ်လို့အမေတို့တွေးထားဒါပေမဲ့အမေတို့ရဲ့အမေတို့တာသမီးရဲ့နာယီအမေမပို့ချင်ဘူးဆိုပြီးအမေကပြောကျွန်မသွားရအောင်ပေါ့
သူဟာထိုင်းနယ်စပ်ကိုရောက်ရှိခါစားကအလုံးမရှိတာကြောင့်ပိုင်ဆိုင်ထားတဲ့ပစ္စည်းတချို့ကိုထုခွဲရောင်းချပြီးစားဝတ်နေရေးကိုဖြည့်ရှင်းခဲ့ရပါတယ်ရောင်းချဖို့ပစ္စည်းကုန်သွားတဲ့အခါမှာတော့နေထိုင်စားသောက်ရေးအတွက်ရရအလုပ်ကျန်းတွေကိုလုပ်ကင်ခဲ့ရပြီးနောက်ဆုံးမှာတော့ဈေးရောင်းတဲ့အလုပ်ကိုလုပ်ဖို့ဆုံးဖြတ်ခဲ့ပါတယ
်မနက်အစောကြီးတမ၄နာရီခွဲခလောက်ဆိုကျွန်မထားပြီးတော့စပြီးတော့အမကိုရောင်းမဲ့ပစ္စည်းတွေကိုဈေးကိုသွားယူတယ်ပေါ့တဆိုင်ဝင်တဆိုင်ထွက်တချို့ဆိုင်တွေကလည်းရွယ်နေချာရှိတော့သူတို့ကထုတ်ပြီးတော့ကျွန်တော်ထားထားပေးတယ်ကျွန်တော်သွားယူတယ်သွားယူပြီးတော့မှအဲ့ရနေပြီးတော့မှသွားဈေးသွားယူပြီးတော့မှပြန်လာပြီးတော့ဒီရက်ွက်တွေလှည့်ရောင်းတာပေါ့နော်ဗမာရှိရဲ့နားတွေဗမာများများရှိရဲ့အစုအဖွဲ့နေရာတွေမှာပေါ့အဲ့လိုလိုက်လှည့်ရောင်းနေရှင်းဈေးရောင်းပြီးတော့ပေါ့နော်အဲ့လိုမျိုးပေါ့ရှားတဲ့အမျက်လေးနဲ့ပဲဒီလိုပဲဟောက်ခက်ခဲဒီမှာပဲချက်တင်ရတာပေါ့
တရားမဝင်နေထိုင်မှုဘာသာစကားမကျွမ်းကျင်မှုအပြင်ကိုမကျွမ်းကျင်တဲ့နေမြေမှာလှဲ့လှယ်ဈေးရောင်းရတာဟာမက်စပယ်ဘူးအတွက်အခက်အခဲတွေအများကြီးရှိပါတယ်။တခါတရံမှာလမ်းမှားပြီးတော့မုံမကုံတဲ့နေ့တွေမှာဆိုရင်ထမင်းမစားရပဲသူ့ရဲ့မုံတွေကိုပဲထိုင်စားခဲ့ရတဲ့အချိန်တွေရှိတယ်လို့သူကဖွင့်ဟပါတယ်
။အဲအကြောင်းချင်းလမ်းဒီနိုင်ငံရဲ့လမ်းတွေကိုမသိဘူးလေမသိရင်လမ်းတွေပါလေဝါးတွေပါရှိရောအဲ့လိုလေဝါးချင်းကျွန်မမုံတွေကမကုံသွားတော့ဘူးမကောဆိုအဲ့မုံလေးအတန်းကိုပြန်ပြီးတော့တုံးပြီးပြန်လာရတယ်ပေါ့အဲ့လိုနေနေဆိုလို့ချင်းရံဝန်နေတယ်ပေါ့နော်ရံဝန်နေတယ်ဟောငါ့ဘောက်ရပါလေငါဘလို့ဖြစ်သွားတယ်ဆိုတော့တူဝင်နေပေါ့
နှစ်မင်းကျော်ကျောက်လေးတစ်လုံးနဲ့တစ်ဆက်ဗမာမုံလေးရဲ့ဆုံးပါအီချာကွဲစမူးစားကော်ပြက
်မဆပဲဘူးဟာကိုတိုင်စားဝတ်နေရေးခက်ခဲကြတာကြောင့်တော်လှန်ရေးကြောင့်ရှောင်းတင်းလာရတဲ့ဘဝသူတွေကိုလည်းစားဝတ်နေရေးဖြည့်ရှင်းနိုင်ဖို့သူ့လိုဈေးရောင်းနိုင်အောင်ကူညီပေးပါတယ်။အာနာသိန်းတာကိုလက်မခံနိုင်တဲ့အတွက်တရားတဲ့ဘက်မှရက်တည်ပြီးယုံကြည်ရလန်းကိုရရဲရှောက်လာတဲ့ဖက်ရှင်ဒီဇိုင်နာမက်စပယ်ဘူးဟာတနေ့တော့အဆင်ပြေသွားမှာပါဆိုတဲ့စိတ်နဲ့လမ်းနေပေါ်လှဲ့လေဈေးရောင်းရင်းနဲ့ပဲဘဝကိုကြိုးစားရက်တည်နေစေဖြစ်ပါတယ်ရှင
်။ RFB ပေးတယ်များခင်ဗျာ။စက်တူရေးအခက်ခဲကြောင့်ပြင်ပဆောင်းပါရှင်ဆိုပြေနှစ်ပတ်တစ်ချိန်တင်ဆက်နေတဲ့ဆိုပြေမပြောချင်ဘူးအစီအစဉ်ကိုဒီတစ်ပတ်မတင်ဆက်နိုင်ကြောင်းကိုအသိပေးရပါတယ်ခင်ဗျာ RFA ရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲရနာပြစေကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ